ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVAX ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အရ COVID-19 ရောဂါကာကွယ်ဆေးတွေကိုအာဖရိကတိုက်တဝန်းပို့ဆောင်ပေးနေပါပြီ။စီးရဲနွမ်းပါတဲ့တိုင်းပြည်တွေကိုကာကွယ်ဆေးထောက်ပံ့ပေးနေတာမှာ Ivory Coast နဲ့ Ghana နိုင်ငံမှာတော့ကျန်းမာရေးလှုပ်သားတွေနဲ့မရှိမဖြစ်အရေးပါတဲ့အလုပ်သမားတွေကို AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါတယ်။တကဘာလုံးအတွက်ကာကွယ်ဆေးအကန့်အသတ်ရှိနေတာနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်ဆင်းရဲတဲ့အတိုင်းပြည်တွေမှာကာကွယ်ဆေးရဖို့ခက်ခဲနေတာပါ။ဂါနာသမ္မတနာနာအကူဖိုအဒိုကကိုဗက်စ်ကရတဲ့ကာကွယ်ဆေးကြောင့်စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှာဖြစ်ပြီးဒါဟာနိုင်ငံစီးပွားရေးပြန်လည်တည်ဆောက်နိုင်မယ့်မှတ်တမ်းတစ်ခုဖြစ်တယ်လို့ပြောပါရယ်။ဂါနာနိုင်ငံမှာကိုဗစ်ကူးခံရသူ 14,000 ကျော်နဲ့သေဆုံးသူက600ကျော်ပါရယ်။ Ivory Coast မှာတော့ပုဂ္ဂိုလ်အတည်ပြုလူနာ 32,000 ကျော်နဲ့သေဆုံးသူက192ဦးရှိတဲ့အကြောင်း American John Hopkins တက္ကသိုလ်စစ်သားကဖော်ပြပါရယ်။အာဖရိကတိုက်ထဲကကျန်24နိုင်ငံတို့မှလည်းကာယောဂါကာကွယ်ထိန်းချုပ်ဖို့ကြိုးစားနေကြပြီးတော့ COVAX အစီအစဉ်နဲ့ကာကွယ်ဆေးတွေတည်တပတ်တဲ့စတင်ရရှိတော့မယ်လို့ခန့်မှန်းရပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ကာကွယ်ဆေးတွေအခုလိုပထမအတုပ်ပို့ပေးလိုက်တာဟာ2023ခုနှစ်ပထမရက်ပေါင်းတရာအတွင်းနိုင်ငံဆုံးမှကာကွယ်ဆေးထိုးပေးနိုင်မယ် WHO ရဲ့ COVAX အစီအစဉ်အစပိုင်းမှာရှိပါသေးတယ်လို့ပြောပါတယ်။အမေရိကတိုင်းနိုင်ငံတွေထဲမှာတော့ကိုလံဘီယာနိုင်ငံကကိုဗက်အစီအစဉ်နဲ့ကာကွယ်ဆေးတွေတင်လာနေမှာပထမဆုံးရရှိခဲ့ပါတယ်။ပုဂ္ဂိုလ်နိုင်ငံအများဆုံးရှိတဲ့သူတွေကို Pfizer ရဲ့ကာကွယ်ဆေးတွေအရင်ဆုံးထိုးပေးမယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်။ John Hopkins တက္ကသိုလ်စစ်သားအရကိုလံဘီယာမှာပုဂ္ဂိုလ်သူ 39,000 ကျော်နဲ့သေဆုံးသူက 6,400 ကျော်ရှိပါတယ်။